ကုလသမဂ္ဂလူခွင့်ရေးကောင်စီမှမြမရေးနဲ့ပတ်သက်လို့စက်တင်ဘာ29ရက်နေ့ကဆုံးဖြတ်ချက်ချလိုက်တာကြောင့်မြမအစိုးရအနေနဲ့ပြဿနာဖြေရှင်းရေးမှာပိုပြီးရှုပ်ထွေးစေမှာဖြစ်တယ်လို့သုံးသပ်သူတွေရှိသလိုမြမစစ်ကောင်းဆောင်တွေကိုနိုင်ငံတကာတရားရုံးတစ်ခုခုကအရေးယူသွားရေးဆိုတဲ့လှုပ်ရှားမှုဟာထူးခြားလာပါမလားလို့တန်တရားဝင်နေသူတွေလူလည်းရှိပါတယ်မြန်မာအစိုးရကတော့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ဟာအချုပ်ချာအာဏာကိုထိခိုက်စေနိုင်တယ်လို့တုံ့ပြန်ခဲ့ပါတယ်။အကြောင်းစုံကိုကိုညံဝင်းအောင်ကတင်ပြပေးပါမယ်
။ရိုဟင်ဂျာဒုက္ခသည်တွေနဲ့အခြားလူနည်းစုတိုင်းရင်းသားတွေပေါ်မြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့အရေးယူနိုင်ရေးအတွက် OIC Islamic နိုင်ငံများအဖွဲ့နဲ့ EU ဥရောပသမဂ္ဂတို့ကပူးတွဲအဆိုပြုခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့စက်တင်ဘာ29ရက်နေ့ကဆုံးဖြတ်ချက်ထဲမှာတော့မြန်မာစစ်တပ်ကကျူးလွန်တဲ့ရာဇဝတ်မှုတွေပေါ်နိုင်ငံတကာတရားရုံးတစ်ခုခုကအရေးယူနိုင်ဖို့တိကျတဲ့မှတ်တမ်းတင်ထားရေးအဖွဲ့ဖွဲ့စည်းဖို့ဆိုတဲ့ဆုံးဖြတ်ချက်ကိုကုလလူအခွင့်အရေးကောင်စီမှမဲခွဲဆုံးဖြတ်အတည်ပြုခဲ့တာပါဒီဆုံးဖြတ်ချက်ကိုကြည့်ရင်ရခိုင်အရေးနဲ့ပတ်သက်လို့တမတော်နဲ့မြန်မာအစိုးရတို့ကကင်တွယ်ဖြေရှင်းဖို့မှားခဲ့တာကြောင့်နိုင်ငံတကာရဲ့ပြင်းထန်တဲ့တုံ့ပြန်အရေးယူမှုတွေကိုရင်ဆိုင်လာရတာဖြစ်တယ်လို့မြန်မာနိုင်ငံရေးအကဲခတ်ဒေါက်တာခင်စောဝင်းကမြင်ပါတယ်
နေပြည်တော်မှာရှိတဲ့ဟိုတပ်ဖက်ကရောရပ်ဖက်ကရောဘယ်လိုဖြစ်နေလဲဆိုတော့သူအခုလုံးဘူးခံနေတာကုလသမဂ္ဂလူခွင့်ရေးကောင်စီတခုလည်းမဟုတ်ဘူးအဖွဲ့အစည်းပေါင်းစုံကနေပြီးတော့ပေါင်းပြီးတော့စုစည်းပြီးတော့ဥတီယာတခုကိုတွားနေတာနော်ဆိုတော့ဥတီယာတခုလည်းဆိုတော့ဘာလဲဆိုတော့လက်ရှိအစိုးရနဲ့လက်ရှိစစ်တပ်ကိုအရေးယူဖို့ ICC မှာဖြစ်မလားကုလသမဂ္ဂလူခွင့်ရေးကောင်စီမှာဖြစ်မလားဒါမှမဟုတ်ချွေချွေညီတိုင်းမှာဖြစ်မလားသို့တော့တန်းပြေကအခုတောင်မှပြောမယ်ဆိုလို့ရှိရင်တော်လိုက်ကိုနာမည်ဖြစ်နေပြီဒီနေ့စကလေးကကိုယ်ကဟိုကပြမစင်းတော့ချင်းလမ်းရဲစားကုန်ပြီဒါကိုကန်တိုမှားနေတယ်ဆိုတော့အဲအီအီအီလုံနေကြတယ်လေ
မြန်မာနိုင်ငံပေါ်နိုင်ငံတကာရဲ့အရေးယူဆောင်ရွက်မှုတွေပိုပြီးပြင်းထန်လာလိမ့်မယ်လို့ခန့်မှန်းကြောင်းလဲဒေါက်တာခင်စောဝင်းကပြောပါတယ
်ဟိုစားပဲရှိသေးတယ်ကွာလမ်းမှာမတီးပြီးတည်းလမ်းမှာပဲဘလို့အရေးမှုလုံးမလဲဆိုင်တော့ဒီကံတော့ဒူးဒူးတော့ညံ့မှာပါအခုဆိုလို့ရှိရင်ရိုဟင်ဂျာတွေထပ်ပြီးတော့အမေရိကန်ပတ်စံပေးမယ်ထပ်ပံချေပေးမယ်ယူရင်းကလည်းပေးမယ်အီယူကလည်းပေးမယ်ဟုတ်လားဒါပေမဲ့တကယ်ကျူးလွန်ထားတဲ့လူတွေကတော့စိတ်တလုံးနဲ့မဖြစ်ဘူး။ဟိုဒီနေ့ကလည်း Jeremy Hunt ကဒီစကားကိုပြောသွားတာပဲလေနော်။ပုံအောင်စရာနေရာမရှိဘူးတဲ့
။မြန်မာစစ်တပ်ကိုနိုင်ငံတကာတရားရုံးတစ်ခုခုမှာအရေးယူသွားရေးကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာထူးခြားတဲ့ဆုံးဖြတ်ချက်မဟုတ်ဘူးလို့သုံးသပ်သူကတော့နိုင်ငံရေးလှိလာသူဦးတန်းစိုးနိုင်ဖြစ်ပါတယ်
။အဲတော့သူတို့ဒီလိုလုပ်လာတာကတော့မချမ်းပါဘူး။အရင် ICC ကနေပြီးတော့ကြီးစားနေတဲ့ရင်းရံကကိုယုံမှုတည်မှုဆိုတဲ့ထုတ်ချမှုလုပ်နေတာတကယ်ကြတော့ဘာပြရအဲ့လာနဲ့ပတ်သက်လို့ဘုမသာကျုံမှာလည်းဘဝမြတ်ဇမယီဆုံးသားတဲ့အတွက်ခုနေနဲ့ရင်းရွာခက်ခဲရှိဒီခက်ခဲကိုချီးရှင်းမှုတွေနောက်တစ်မျိုးထပ်ပြီးတော့ကြိုးစားလာတဲ့ဘဝကလည်းကျွန်တော်ယူဆပါရင်းရံကလူကိုယ်ဖွဲ့ရခုယုံတစ်ခုချာမယ်ဆိုတာကိုယ်တို့တောင်ဖြစ်နိုင်ပြီးနေတယ်လို့ယူဆပါတယ်အဲ့ဒီရင်းရံကကိုယုံမှုပြောတင်ပါတော့လူမျိုးကောင်းစီမှာပြန်ချခံမှာအဲ့ဒါကြောင့်ကိုကတော့ဒီလိုတိုးဝမ်းမှုတွေဟာဘာဒီအတွက်ကြောင့်ဖြစ်ကြကြအဲ့အောင်မှုရှိနေတယ်လို့ဖြစ်ပါဘူ
းကုလသမဂ္ဂအချက်လက်ရှာဖွေရေး FFM အဖွဲ့ရဲ့အစိုးရခန်းစာအပေါ်အခြေခံပြီးကုလလူအခွင့်အရေးကောင်စီကအခုလိုဆုံးဖြတ်တာဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါမှုဖြစ်တယ်လို့ဂျင်နီဗာဆိုင်ရာမြန်မာသံတမန်ကြီးဦးကျော်မိုးထွန်းကတုတ်ပြန်ပြောခဲ့ပါတယ်မဲခွဲဆုံးဖြတ်ချိန်မှာမြန်မာနိုင်ငံကိုအကူအညီအများကြီးပေးနေတဲ့ဂျပန်နိုင်ငံကကြားနေခဲ့ပေမဲ့လုံရုံကြီးကောင်စီမှာဗီဒိုအာနာရှိတဲ့တရုတ်နိုင်ငံကတော့ကန့်ကွက်မဲပေးခဲ့ပါတယ်။ဒါတွေဟာအကျိုးစီးပွားကြောင့်လို့ဒေါက်တာခင်စောဝင်းကသုံးသပ်ပါတယ်
။ဟုတ်တာကန့်ကွက်တဲ့လူတွေကတော့သူတို့ရဲ့အကျိုးစီးပွားတော့အများသူဟိုဥတည်ထားတာပဲလေဟုတ်တယ်မလား။အဲ့တော့အားလုံးတပြေးညီဖြစ်ဖို့ဆိုတာလည်းနည်းနည်းတော့ခဲရင်ပါတယ်။အဲ့တော့ဒီနိုင်ငံသုံးနိုင်ငံကိုကြည့်မယ်ဆိုလို့ရှိရင်ဟိုသူတို့အကြောင်းလည်းသူတို့တခုစီရှိမှာပေါ့။နောက်ပြီးတော့ဟိုဂျပန်လိုဘာလို့လို့ပေါ့လေဂျာမနီနိုင်ငံတွေလည်းရှိတာပေါ့။အဲ့မဲ့အခုပါက45နိုင်ငံထဲမှာ95နိုင်ငံကသဘောတူတယ်ဆိုတဲ့အခါကျတော့ပြောမယ်ဆိုရင်တော့တစ်ဖက်ဆောင်းလင်းကြီးပါထင်ရှားကြီးပါဒီဥစားလေးနော
်ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမဲခွဲရမှာထောက်ခံမဲ35မဲကန့်ကွက်မဲ3မဲဂျားနေ9မဲနဲ့ဆုံးဖြတ်ချက်ကိုအတည်ပြုခဲ့တာဖြစ်ပါတယ်ကန့်ကွက်တဲ့3နိုင်ငံကတော့တရုတ်ဖိလစ်ပိုင်နဲ့ဘူရွန်ဒီနိုင်ငံတို့ဖြစ်ကြပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပါရှင်